စစ်ကောင်စီနဲ့ပြုလုပ်တဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲမှာတိုင်းရင်းသားတွေလိုလားတဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကိုပိုင်ဆုံးဖြတ်ခွင့်ကိုအာမခံတဲ့ဖွဲ့စည်းပုံပုံမှန်တွေထည့်သွင်းနိုင်မှုနဲ့လူသားချင်းစာနာမှုအကူအညီကိစ္စတွေကိုဒီတစ်ခေါက်ငြိမ်းချမ်းရေးဆွေးနွေးပွဲမှာအဓိကထားပြီးဆွေးနွေးနိုင်ခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူတချို့ကတော့အဖြစ်မရှိတဲ့ဟန်ပြဆွေးနွေးပွဲဖြစ်နေသုံးသပ်ကြပါတယ်။မက်ခင်ဖြူထွေးတင်ပြပေးထားပါတယ်။
စစ်ကောင်စီညဉ့်ညက်ရေးဆွေးနွေးရေးအဖွဲ့တွင်တနင်္ဂနွေပြစ်ခတ်တက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်၅ဘွဲ့ရဲ့တွေ့ဆုံဆွေးနွေးပွဲကိုဩဂတ်စ်လ29ရက်နေ့ကနေ31ရက်နေ့အထိ3ရက်ကြာနေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုမှာတိုင်းဒေသတွေလိုချင်နေတဲ့ကိုပိုင်ပြတန်းခွင့်နဲ့ကိုပိုင်ဆုံးဖြတ်ခွင့်ကိုအာမခံတဲ့ဖွဲ့စည်းပုံပုံမှန်တွေထည့်သွင်းပြင်ဆင်ပြဋ္ဌာန်းနိုင်မှုဆွေးနွေးခဲ့တာဖြစ်တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့၅ဘွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတော်စောမြရာစာလင်းကဗီဒီယိုကိုပြောပါတယ
်အဓိကအဖြစ်တော့ကိုယ်ဒေတာကိုစီမံအုပ်ချုပ်နိုင်တဲ့အနေအထားတစ်ခုခုကိုရောက်ဖို့တနည်းအားဖြင့်ဆိုရင်ဖက်ဒရယ်နိုင်ငံအဝိုင်းဝန်းထဲမှာကိုယ့်ဂျမကိုဖန်တီးခွင့်ရရှိနိုင်ပြီဆိုတဲ့အချက်တွေကတော့တိုင်းရင်းသားတွေဘက်ကအမြဲတမ်းဆွေးနွေးနေတဲ့အချက်တွေဖြစ်ပါတယ်နိုင်ငံတော်ဘက်ကကြားလို့ရှိရင်လည်းပဲ2008မှာပါဝင်ပြီးတော့မှဘလို့အချက်တွေကိုတိုင်းရင်းသားတွေဘက်ကပြင်ဆင်ရှင်းတာလဲအဲ့လိုပြင်ဆင်လို့အချက်တွေကိုပြင်ဆင်ပေးပါပြင်ဆင်ရအောင်ဆိုပြီးတော့မှသူတို့ဘက်ကလည်းတင်ပြတာတွေရှိပါတယ်ဒါတွေကိုလည်းဆွေးနွေးတာရှိပါတယ်ဒါပေမဲ့ဆွေးနွေးနေကြသေးပါကျွန်မတို့ကဘယ်လိုဆုံးဖြတ်ချက်တွေရရှိတယ်ဆိုတာမျိုးကတော့မပြောပါဘူ
းဆွေးနွေးမှုအသေးစိတ်ကိုတော့သူကထုတ်ပေါ်ပြောဆိုဖို့ညင်ပါတယ်ဆွေးနွေးပွဲဒုတိယနေ့မှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေကသူတို့ဒေသတွေအတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေရရှိရေးကိစ္စအပြင်လာမယ့်အောက်တိုဘာလမှာ၈နှစ်ပြည့်မဲ့ညီငယ်ကြီးညီလာခံကျင်းပနိုင်ဖို့အတွက်ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ရာဇာလင်းကပြောပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့တိုင်းရင်းသားအဖွဲ့တွေနဲ့တဖွဲ့ချင်းတီးခြားစီတွေ့ဆုံခဲ့ပြီးအဖွဲ့တွေရဲ့တင်ပြချက်တွေဒေသလုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုနှစ်ဖက်အပြန်အလှန်ပူးပွင့်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နိုင်ငံရေးနဲ့စီးရီးလေးလာတုံးသက်သူဦးတန်းစိုးနိုင်ကတော့ဒီဆွေးနွေးပွဲတွေဟာအပေါ်ယံဟန်ပြတာဖြစ်ပြီးအပြေမရတဲ့ဆွေးနွေးပွဲတွေဖြစ်လို့မြမငင်းကြရေးအတွက်ထိရောက်ကောင်းမွန်တဲ့ရလက်ထွက်နိုင်မဲ့ဆွေးနွေးပွဲတွေမဟုတ်ဘူးလို့ဝေဖန်ပါတယ်
။ဒီငင်းကြရေးဆွေးနွေးပွဲဆိုတာဟန်ပြတွေသာဖြစ်ပြီးတော့တကယ်တမ်းပေါ်မှာပြီးမှဖြစ်နေတဲ့ဒီပြည်သူ့စိတ်ဒီလူဦးတော်လှန်ရေးလှုပ်ရှားမှုတွေဘာမှမတည့်အောင်ဘာမှလည်းငင်းကြရေးအကျိုးပြုတဲ့ဆုံးဖြတ်ချက်တွေမလုံးနိုင်ပါဘူး။သူတို့အနေနဲ့စစ်ကောင်စီနဲ့ဆက်ပြီးတော့သူတို့အကျိုးစီးပွားအတွက်အပြန်လန်းကျွန်တော်တို့ဆက်သွယ်ပြောဆိုနေတဲ့အင်အားစုတွေပဲဖြစ်ပါတယ်။ရှင်ပြိပခဒီနေ့ကာလမှာအပြင်းထန်နော်တရီလုံးနှံ့ဖြစ်ပွားနေတယ်ဆိုတာကဒါဒီဆွေးနွေးပွဲတွေရဲ့ကျိုးသားမှုကဘလောက်ဒီထိရောက်တယ်ဆိုတာကိုခေါ်ပြနေတာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျ
။ဒီလိုဆွေးနွေးမှုတွေလုပ်နေတဲ့အချိန်မှာပဲဒီဆွေးနွေးမှုတွေမှာမပါဝင်တဲ့တိုင်းဒေသဒေသတွေအပါအဝင်နိုင်ငံတော်ဝန်နေရာဒေသအတော်များများမှာစီရေးပြိပခတွေကလည်းနေစင်ဆိုသလိုဖြစ်နေတာပါ။ဒါကြောင့်လက်ရှိစစ်ကောင်စီလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုအယုံကြည်မရှိတဲ့အကြောင်းဝေဖန်နေကြတာနဲ့ပတ်သက်လို့ဒေါ်စောမြတ်ရာစာလင်းကတော့အခုလိုပြောပါတယ
်။မလုတ်တာထဲလုတ်တာကတော့ဟိုကောင်းတယ်လို့သုံးသပ်ပါတယ်။တရားနဲ့တရားစကားမပြောကြဘူးဆိုလို့ရှိရင်ပုံပြီးတော့စိမ့်သွားနိုင်တယ်။စကားပြောကြတယ်တရားရဲ့လိုမိုက်တရားရဲ့ကြီးမိုင်းချက်တရားရဲ့လိုလားချက်တွေကိုတရားကသိနေတယ်ဆိုလို့ရှိရင်ဟိုတနည်းတစ်ပုံစဉ်းစားကြတဲ့အပိုင်းတွေဟိုရှိလာပါတယ်ရှိလာတတ်ပါတယ်ဒီလိုဖြစ်နေလို့ပဲအများကြီးစကားပြောရမှာလို့စကားပြောဖို့လိုတယ်လို့ပဲပြောရှင်းတာဖြစ်ပါတယ
်။သုံးရကြာနေပြီးတော့မှကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင် EAO ငါးဘွဲကတော့ရခိုင်ပြည်လူမျိုးရေးပါတီ ALP ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKPA ကရင်ငင်းကြီးကောင်စီ KNU KNLAPC လားကူဒီမိုကရက်တစ်အစည်းအရုံး LDU ပို့ဖို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO တို့ဖြစ်ပါတယ်။ဒီအဖွဲ့တွေဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ PPSD လို့ခေါ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဝင်တွေလည်းဖြစ်ပါရဲ့ရှင်။